ဤတဲ့နိုင်ငံကာယိုမြို့တော်မှာ Coptic ခရစ်ယာန်တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတပ်ဖွဲ့တွေကဒီကနေ့တက်ခဲ့တာကြောင့်လူပေါင်း26ဦးတက်မယ်တည်ဆုံသွားကြောင်းဤတဲ့အနာပိုင်းကပြောပါရယ်ကာယိုမြို့တောင်ပိုင်းမိုင်းနေရအကွာမင်းများဒေသကစိတ်ဆံမြူရဖျားကြောင်းကိုတွားတဲ့လမ်းပေါ်မှာတက်ခဲ့ခံရတာဖြစ်ကြောင်းပြည်ရေးဝန်ကြီးဌာနကပြောပါရယ်တပ်ဖွဲ့6ယောက်ကနေ10ယောက်လောက်ဟာစစ်ယူနီဖောင်းတွေဝေးပြီးတက်ခဲ့တာလို့မြင်းမြန်တက်တဲ့ရီကပြောကြားသလိုအော်တိုမက်တစ်မောင်းပြန်တနက်တွေနဲ့ပြစ်ခတ်တာဖြစ်ကြောင်းမင်းများဒေသအုပ်ချုပ်ရေးမှူးSML Vidawi ကယုံကြည်တဲ့ကြားမှာပြောကြားသွားပါတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအကြိုနေ့ကဒီတက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ပြသပြောဆိုတာမျိုးတော့အခုချိန်ထိမရှိသေးပါဘူး။ဤတဲ့နိုင်ငံမှာခရစ်ယာန်တွေကိုပြစ်မှတ်ထားတက်ခတ်မှုတွေရှိနေပြီးဧပြီလ10ရက်နေ့ကဝတ်ပြုစုတောင်းနေတဲ့ Coptic ခရစ်ယာန်ဘုရားကျောင်းနှစ်ကျောင်းကိုအကြမ်းဖက်သမားတွေကတက်ခတ်ကြတဲ့ကြောင့်လူပေါင်း44ဦးထက်မနည်းတည်ဆုံးပြီးတရားကြောတရားရသွားပါတယ်။အဲဒီတက်ခတ်မှုကသူတို့လက်ချက်ပြသ ISC ကပြောဆိုထားပြီးနောက်ထပ်တက်ခတ်မှုတွေလုပ်သွားမယ်လို့လည်းချင်းချောက်ပြောဆိုထားပါတယ်ခင်ဗျာ။